ဖိလစ်ပိုင်ဆိုရကိုဖြုတ်ချဖို့ပုံကံနဲ့ဆေးအုပ်စုမြို့တော်မနီလာကဇင်ခံဟိုတယ်တစ်ခုကိုသိမ်းပိုက်ထားတာအေးစိစိနဲ့ပဲအဆုံးသတ်သွားခဲ့ပါပြီ။ဒါပေမဲ့လည်းမြို့တော်အနည်းတစ်ပိုက်မှာတော့ညတကောင်ကနေပြီးတော့မနေ့9နာရီအထိအပြင်းမထွက်ရဆိုတဲ့အမိန့်ထုတ်ပြန်ထားပါတယ်။ဒီကြောင်း VOA သတင်းတောက် Douglas Buckshin သတင်းပေးပို့ထားတာကိုနောက်ဆုံးချီတင်နေကြောင်းဥယျာဉ်ကဆက်ပြီးတော့ရှင်းပြပေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီပုံကံစစ်အုပ်စုကိုဥဆောင်သူကတော့အထက်လွှတ်တော်အမအန်တိုနီယိုထရီလနက်ဖြစ်ပြီးအစိုးရတပ်ဖွဲ့တွေက6နာရီဝိုင်းရံပိတ်ဆို့ထားလို့အပြန်လာပြစ်ခတ်ကြလို့ရှိရင်အပြစ်မဲ့ရက်သားတွေစေကုံမှာစိုးရံနေနဲ့နဲ့ချလိုက်တာလို့ရှင်းလင်းပြောဆိုပါတယ်။ပုဂံစစ်ဘိုလ်တွေသိမ့်ပိုက်ထားတဲ့ဟိုတယ်ရဲ့မျက်နှာစာတကားကိုစစ်တပ်ရဲ့တင့်ကားကြီးကဝင်တိုက်ဖျက်ဆီးလိုက်ပြီးတဲ့နောက်ကလိုက်ပါလာတဲ့စစ်သားတွေကဟိုတယ်ထဲကိုမျက်ရည်ယူတန်းခွေတွေပုတ်သွင်းလိုက်ပါလေ။စစ်သားတွေအထဲကိုလိုက်ဝင်သွားပြီးနောက်လက်နဲ့ချလိုက်တဲ့ပုဂံသူတွေကိုမော်တော်ကားများနဲ့တင်ဆောင်သွားပါတယ်။2003ခုနှစ်အာနာသိမ့်ဖို့ကြိုးပမ်းရမှာလဲပါဝင်ခဲ့သူဒီအထက်လွှတ်တော်အမထရီလနက်စ်က
This is not our loss. What we did here is our obligation to the people. We are public servants. We have to stand up for them.
ကျွန်တော်တို့မရှုံးဘူးလူလူပေါ်ရှိနေတဲ့တာဝန်ကိုလုပ်ကြတာကျွန်တော်တို့ကပြည်သူဝန်ထမ်းတွေဆိုတော့ပြည်သူတွေဘက်ကရကြရမယ်အဲ့ဒီတာဝန်ကိုဖြည့်ဆည်းတဲ့အနေနဲ့အခုလိုလုပ်ကြတာအဲ့ဒီတော့ကျွန်တော်တို့မရှုံးပါဘူးအဲရှုံးတယ်လို့ပြောကြစရမ်းဆိုရင်တော့တနိုင်ငံလုံးရှုံးတာလို့ပြောသွားတာပါ။အာဏာသိမ်းမှုနဲ့စစ်အကျဉ်းထောင်ထဲမှာကြခံနေရစင်ပါပဲ။ဒီနေ့ရွေးကောက်ပွဲအတွင်းပြည်သူလူထုကသူ့ကိုမဲပေးပြီးရွေးကောက်တင်မြောက်ခဲ့ကြပါလေ။အခုလိုဝိုင်းရံပိတ်ဆို့ခံနေရစင်ပုဂံစစ်အုပ်စုကအာဂရိလိုက်စားတဲ့တရားမဝင်တဲ့သမရဂရိုဒီယိုမကပါဂယ်အရိုယိုဆိုရကိုပြုတ်ကျသွားစေခြင်းတယ်လို့ပြောကြပြီးသူတို့အုပ်စုတွေကဗိုလ်ချုပ်ကြီးဒနီလိုလမ်ကတဲ့မီဒီယာအတွက်ကြီးညာချက်ကိုအခုလိုဖတ်ပြတယ်ခင်ဗျာ
The die is cast thus we make this fateful step of removing Mrs. Macapagal Arroyo
Mrs. Macapagal Arroyo ကိုသမရဖြစ်ကဖယ်ရှားရေးအတွက်အခုလိုကြိုးပမ်းကြတာပါအစိုးရသက်ဖွဲ့စည်းရေးအတွက်လည်းတာဝန်ယူဖို့လှုပ်တာလို့ပြောသွားတာပါ2003ခုနှစ်အာဏာသိမ်းဖို့ကြိုးပမ်းမှုအမှုစစ်နေတဲ့တရားရုံးတဲ့ကနေအဲ့ဒီစစ်အုပ်စုထွက်ခွာသွားပြီးသူတို့စကမ်းချထားတဲ့ဒီဟိုတယ်တွေကိုဝင်သွားကြတာဖြစ်ပါလေစစ်တပ်တစ်ခုလုံးကသူမအပေါ်တစ္ဆာခံနေလို့မစိုးရိမ်ဘူးလို့သမရအရိုယိုပြောခွင့်ရပုဂ္ဂိုလ်ကပြောပြပါလေသမရအရိုယိုကိုအဂတိလိုက်စားတဲ့2004ခုနှစ်ရွေးကောက်ပွဲမှာမဲလိမ်ခဲ့တယ်ဆိုတာအတိုက်ခံတို့ကသမရယာတုကဖယ်ရှားဖို့ကြိုးပမ်းခဲ့တာကနှစ်ကြိမ်အာနာသိမ့်ဖို့ကြိုးပမ်းမှုတွေလည်းအကြိမ်ကြိမ်ကနေလွတ်မြောက်ခဲ့တာပါဖိလစ်ပိုင်နိုင်ငံမှာ1986ခုနှစ်ကအာနာရှင်ဖက်ဒီနန်မာကုစ်ကိုစစ်တပ်ကြောတောက်နောက်ခံပြုတဲ့ပြည်သူအာဏာလုရှားမှုကဖယ်ရှားခဲ့ပြီးကြတဲ့ကအစိုးရဆက်ဆက်ကိုဖြုတ်ချဖို့ကြိုးပမ်းမှုအကြိမ်ကြိမ်ဖြစ်ပေါ်ခဲ့ကြောင်းပါခင်ဗျာ